ရုရှားဆူအကိုဝေဖန်လေးရှိတယ်။တိုက်ခံခေါင်းဆောင်အလက်ဆီနာဗာလ်နီဟာဂျာမနီကနေရုရှားနိုင်ငံမော်စကိုကိုတနင်္လာနေ့ပြန်ရောက်ထင်းမှာပဲအဖမ်းခံခဲ့ရပါတယ်။ဒါဟာပြီးခဲ့တဲ့ဩဂုတ်လသူအစိတ်ခတ်ခံရပြီးချိန်ကစလို့ပထမဆုံးချိန်ဖြစ်တဲ့ရုရှားကိုပြန်လာတာပါ။သူ့ရှေ့နေတဲ့သူလာရောက်တဲ့နဗာနီဟာထရီမက်ဂျေဗိုလေးစိတ်ကနိုင်ငံကူးလက်မှတ်ဆစ်ဆေးရဲ့နေရာမှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။သူဟာသူ့ကိုချက်မှတ်ထားတဲ့အပြစ်ဒဏ်ကာလမရှိခင်လွှတ်ပေးထားတဲ့ဂရိခံဝန်ချက်ကိုချိုးဖောက်မှုနဲ့ FSIN ဘို့အစိုးရအကြံဦးစီးဌာနတာဝန်ရှိသူတွေကဖမ်းဆီးတာဖြစ်ကြောင်းအာဏာပိုင်တွေကပြောပါတယ်။သူ့လေယာဉ်ဟာမော်စကိုကနူကိုဗိုလေးစိတ်ကိုဆင်းသက်ရမှာဖြစ်ပေမဲ့ဒီလေယာဉ်ဟာမော်စကိုကနောက်လေးစိတ်တစ်ခုဖြစ်တဲ့ထရီမက်ဂျေဗိုမှာဆင်းသက်ခဲ့တာဖြစ်ပါတယ်။နဗာနီကိုထောက်ခံသူတွေကဘူနိုကိုဖိုလေးစိတ်မှာသူ့ကိုတွေ့ဖို့စီစဉ်ခဲ့ကြတာဖြစ်ပြီးသူတို့အဲ့ဒီလေးစိတ်မှာရှိမှဖြစ်ကြောင်းဆစ်ဆုံမှာရေးတင်သူက2000လောက်ရှိပါတယ်။ပြီးခဲ့တဲ့လတုန်းကရုရှားအချင်းဦးစီးဌာနကအမိန့်ထုတ်ပြန်ရမှာတော့နဗာနီကိုသူ့ရဲ့ဂရိခံဝင်ချက်အတွက်ကျန်းမာပွဲကိုလာရောက်ရမှာဖြစ်ကြောင်းနဲ့တကယ်လို့သူ့အတွက်ချမှတ်ထားတဲ့ပြစ်ဒဏ်ဆိုင်ရာကာလကုံဆုံးချိန်မတိုင်ခင်မလာရောက်ရင်ထောင်ချနိုင်ကြောင်းမှာပါရှိပါတယ်။ဇန်နဝါရီလ23ရက်နေ့ကတော့နဗာနီကသူ့ဟာပိုပြီးတော့လေချောင်းလိုင်းနဲ့ဇန်နဝါရီ18ရက်နေ့မှာရုရှားကိုပြန်လာမှာဖြစ်ကြောင်းတွစ်တာမှာရေးပါတယ်။ဒါပြင်နိုင်ငံတွင်းကလည်းသူ့ဟာသူထွက်သွားတာမဟုတ်တဲ့အတွက်ပြန်လာမလားမေးခွန်းထုတ်နေစရာမလိုကြောင်းနဲ့သူကဂျာမနီကအဆင့်ကိုအထူးကုသဆောင်မှာကုသမှုခံယူနေရတာဖြစ်ပါတယ်။သူကအာယုံကြောကိုထိလိုက်စေတဲ့ရိုဗီ6အစိတ်တင်ရတာဖြစ်ကြောင်းဥရောပ3နိုင်ငံကဓာတ်ခွဲခံတွေကအတည်ပြုပါတယ်။ဒီလိုတွေ့ရှိမှုကြောင့်ရုရှားအရာရှိ6ဦးနဲ့အစိုးရသုတေသနဌာနတစ်ခုကို EU ဥရောပသမဂ္ဂကအရေးယူတန်ခတ်မှုတွေချမှတ်ခဲ့တာပါ။